ဒီသတင်းပတ်ထဲမှာလာအိုနိုင်ငံမှာကျင်းပမဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးမှာမြန်မာအရေးအပါဝင်ဒေတာရင်းကိစ္စတွေဆွေးနွေးမှာဖြစ်ပါတယ်။ VN ကျင်းမြို့တော်မှာဇူလိုင်လ25ရက်နေ့ကနေစတင်မဲ့3ရက်ကြာဆွေးနွေးပွဲမှာအာဆီယံနိုင်ငံသားဝင်ကြီးတွေတရုတ်နဲ့အမေရိကန်ထိပ်တန်းတန်တမန်တွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်လည်းအာဆီယံအစည်းအဝေးကိုတက်ရောက်ပြီးတော့မြန်မာအကြက်အတဲအပါဝင်ကိစ္စတော်တော်များများကိုအာဆီယံခေါင်းဆောင်တွေနဲ့ဆွေးနွေးမယ်ပြင်တရုတ်နိုင်ငံသားဝင်ကြီးဝန်ကြီးနဲ့လည်းတွေ့ဆုံသွားဖို့ရှိနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောထားပါဗျ။မြန်မာစစ်ကောင်စီကတော့အစည်းအဝေးတက်ရောက်ဖို့အတွက်အကြီးတန်းအရာရှိတူကိုဆေးလွတ်လိမ့်မယ်လို့ခန့်မှန်းရပါဗျ။မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြက်တဲတွေကိုဖြည့်ရှင်းဖို့အာဆီယံကဘုံသဘောတူညီချက်တွေချမှတ်ထားပေမဲ့လက်တွေအကောင့်ထဲပေါ်ဖို့ပြက်ကွက်တယ်ဆိုပြီးစစ်ကောင်စီကိုစားပြုသူတွေကိုအာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေမှာတက်ရောက်ခွင့်ကန့်သတ်ထားတာပါ။အမေရိကန်နိုင်ငံသားဌာနထိပ်ပန်းအရာရှိတူကတော့လာအိုနိုင်ငံမှာလုပ်မဲ့အစည်းအဝေးမှာမြန်မာဘက်ကနိုင်ငံရေးအရာကိုစားပြုသူမဟုတ်တဲ့ကိုယ်စားလှယ်ပဲတက်ရောက်ခွင့်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့သဘောတူထောက်ခံတယ်လို့အတိုက်ခံဒီမိုကရေစီအင်အားစုတွေနဲ့လည်းထိတွေ့ဆက်ဆံသွားမယ်လို့အမေရိကန်ဘက်ကတာဝန်ရှိသူတွေကပြောထားပါတယ်ရှင်။